မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လက်တွဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုအရှင်မြင့်လှုပ်ဆောင်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာဌာနရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးပါလူသားချင်းစာနာမှုတွေဆောင်ရွက်ပေးပါလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အထွေထွေအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးမှာတိုက်တွန်းပြောဆိုတဲ့အပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီကြောင့်လည်းပတ်သက်လို့မတ်စုမွန်ကဆက်ပြီးတင်ပြမှာနော
်ဟုတ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကနေစပြီးဒီကနေ့ဧပြီလ10ရက်နေ့အထိသူ့ရဲ့မြန်မာပြည်6ရက်တာခီးစဉ်တွင်မှာတော့ရန်ကုန်နေပြီးတော့ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတော့နိုင်ငံတော်ဤတိုင်ပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်ရေးရာဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့တန်လျင်နေရာခြားထားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိတဲ့သူတွေရောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေပါဝင်ဒုက္ခသည်တွေဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ပြီးဒီကနေ့ဧပြီလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာဘေးဒုက္ခကြုံနေရသူလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းဖွဲ့စည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားကောင်းစေဖို့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပြောကြားခဲ့တာပါ။မြန်မာအစိုးရအနေနဲ့ကလည်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအချိန်ဟုန်မြင့်ဆောင်ရွက်သွားဖို့စီမံကိန်းစီမံချက်တွေနဲ့စနစ်တကျစီစဉ်နေရှိပါတယ်လို့ရောက်တွင်မှုကျောက်ရဲ့ခီးစဉ်တွေကိုရိုင်းတွဲဆောင်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
ကုလသမဂ္ဂလက်တွဲလှုပ်ဆောင်မှုတွေကတော့တနင်္ဂနွေလုံးတိုင်းတာနေတယ်ပေါ့နော်ကျွန်တော်တို့ကြိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြည်ပခန့်တွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောချန်တဲ့လူမှုစီးပွားခွင့်တွေဖြစ်တဲ့ဒေသတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့ဆောင်ရွက်တဲ့ဒေသတွေမှာဒီကတော့ပြည်သူကြိုးရှိဖို့ဥတည်ရပါပေါ့နော်သူတို့လည်းပြည်သူကြိုးရှိဖို့ကူညီမယ်ဆိုရင်တော့ပြည်သူကြိုးရှိမဲ့ဒေသအများနဲ့ပတ်သက်ပြီးကျွန်တော်တို့ MOU ထိုးရင်လည်းပြည်ကြက်ကြနဲ့ဆောင်ရွက်နေပါတယ်ကျူတီးကဧည့်သည်လာဝါတဲ့ဒီကနေ့ပတ်သက်လို့ကတော့ကျွန်တော်နဲ့ဥပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်လက်ပြပြတယ်ကျွန်တော်လက်ရှိဆောင်ရနေတဲ့အခြေအနေတွေကိုလည်းပြောပြတယ်ပေါ့နော်ပြောပြတဲ့အခါကျတော့သူတို့ဥပေါင်းဆောင်ရပါမယ်ကူညီပါမယ်လို့ပဲပြောသွားတာပဲခင်ဗျာ
ကုလသမဂ္ဂလက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်ကွင်းစည်းလေးလာကြီးစုခဲ့ပြီးတဲ့နောက်မှာတော့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်မှုတွေနဲ့ပတ်သက်ပြီးတော့ကုလအနေနဲ့ပို့ပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်နိုင်မယ်လို့ပြောလင်းကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြည်ဆိုင်မှုတွေတွေ့တယ်ဒါပေမဲ့တကယ်အခက်အခဲကဘာလဲဆိုတာလေဒီကျင်းကသဘောပေါက်သွားမယ်ဆိုရင်တော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကပိုကောင်းလာမယ်လို့ကျွန်တော်အနေနဲ့ယူဆတယ်ပေါ့နော်။အဲဒါကြောင့်လေဆိုတော့ကျွန်တော်တို့ဒီလိုအချိန်နည်းဖြစ်တဲ့အကြောင်းရှိတယ်။ကျွန်တော်တို့လည်းဒီ arrangement တွေလည်းပြင်ဆင်ထားမှုတွေလည်းအကြည့်ကြကျွန်တော်တို့ကားပြီးပြီ။စာချုပ်တွေလည်းရှိထားတယ်သဘောတူချက်လည်းရှိတယ်။ဒါပေမဲ့ဘာလို့မဆနိုင်သေးလဲပေါ့နော်။အဲဒါဒီမှာလည်းသူတို့စတင်းဝင်ဝင်သူတို့သိပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုရင်ပိုကောင်းတာပေါ့နော်။ဒီဘက်မှာလည်းတော်တော်ဒုက္ခရောက်တယ်ဘိုးရွာရင်ဟိုတိုင်းကျရင်မဖြစ်နိုင်ဘူး။ဒါဒီကိုတော့ကျွန်တော်တို့သိတယ်။ကျွန်တော်ကလည်းဒီမှာလက်ကမှုဝါရှင်နည်းဖြစ်နေပြီဆိုရင်တော့ဒါစတဲ့နေရာမှာငင်းငင်းစပြအောင်လို့အားလုံးဝိုင်းဝန်းကူညီပေးရင်တော့ပိုကောင်းမယ်လို့ကျွန်တော်အနေနဲ့ယူဆရပါတော့
။တခါဒီနယ်အတွက်တင်တာမကဘဲနဲ့အထူးသဖြင့်ကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုကူညီပေးရေးတွာလာခွင့်တွေတည်တာထင်ရှားစွာဆုပ်ယုပ်သွားခဲ့ပြီးတော့ဒီလူသားချင်းစာနာမှုဆိုင်ရာအသက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဖျက်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပိုပြီးဒုက္ခရောက်ကုန်ကြတော့မှာလို့လည်းဆိုရင်မကင်ထဲသွင်းပြောကြပါရယ်။ဒါကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေလက်ထက်အရောက်တွားနိုင်မှုတွားခွင့်ပေးပါလို့လည်းသူကတောင်းဆိုထားပါရယ်။ကချင်စီရေးဟာကမ္ဘာအရှိကြဆုံးအမေလျော့ခံပရိပခတစ်ခုအနေနဲ့ထည့်သွင်းပြောကြားခဲ့တဲ့အပေါ်မှာတော့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Treasure နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကစစ်ပြေးမျိုးသမီးရဲ့လှူရှာသူဒေါ်နန်ပူကကုလသမဂ္ဂအနေနဲ့လည်းဒီထက်ပိုပြီးတော့မှထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးပါလို့မြတ်တာရက်ခံပါတယ်။
ပြောမှဆိုရင်တော့ဒီကျမတို့ကချင်ပြည်ကတကယ်ပဲအမေလျော့ခံဖြစ်နေတယ်ပေါ့။ဆောင်တဲ့ရနေဒီချင်းပြည်ရစစ်ပြေးဒုက္ခသည်တွေကိုဆက်ပြီးတော့ထောက်ပံ့မှုရတဲ့အတိုင်းလူအနေဖြင့်ဆိုတာကိုမှပေါ်ပြချင်ပါတယ်။ကုလရဲ့ထောက်ပံ့မှုတွေဆော့ဆော့ဆော့လာတဲ့အခါကျတော့ဒီကုလသမဂ္ဂရဲ့လူတိုင်းဆန္ဒထောက်ပံ့မှုတွေကပိုပြီးတော့လိုအပ်နေတယ်ဆိုတာကိုပြောချင်တယ်ပေါ့နော်။ကုလသမဂ္ဂရဲ့ထောက်ပံ့မှုကပို့ပါလေဒါပေမဲ့ပို့တဲ့ရခိုင်တော့အကုန်လုံးမရောက်ဘူးပေါ့နော်။အဲ့လိုမဖြစ်အောင်ပေါ့နော်တကယ်ပဲကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်မြန်မာတွေဒုက္ခရောက်တဲ့လူတွေစီကိုအရောက်ပို့နိုင်ပုံရံတဲ့ရန်လုံးပြေပို့နိုင်ပုံရံတဲ့လည်းအင်တာမအရေးကြီးပါတယ်။ဒါကြောင့်ကုလ UN ရဲ့ admin cost တွေမှာပဲအများကြီးသုံးပြီးတော့တကယ်လွက်တဲ့နေရာကိုပေးတာကတော့ရခိုင်လုံးအရမ်းနည်းနေတဲ့အခြေအနေကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်လွက်တဲ့နေရာကိုပို့ပြီးတော့မှပြည်ရောက်ပို့ပေးခွင့်ရတဲ့အရောက်ပို့ပေးခွင့်ရတဲ့ကျွန်တော်အပ်တဲ့နေရာကိုပို့ပေးပို့ရတဲ့လိုအပ်တဲ့
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံတွေကပြည်ပခါတွေအဆုံးသတ်ဖို့နောက်ငြိမ်းချမ်းရေးနဲ့ပြည်လဲတည်ငြိမ်ရေးဆိုင်ရာကြိုးပမ်းမှုတွေပို့ပြီးတော့မှအားကောင်းလာစေဖို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကုလသမဂ္ဂအနေနဲ့မိဖက်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်ဆိုတာပြောဆိုသွားသလိုရန်ပုံငွေတွေအပူတပြေးလိုအပ်နေတယ်ဆိုတာကိုလည်းသူ့ကြေညာချက်ထဲထည့်သွင်းဖော်ပြထားပါတယ်ရှင်။